အမေရိကန်ပြည်ထောင်စုရဲ့ COVID-19 ကူးစက်မှုနှုန်းမြင့်တက်နေချိန်မှာပဲကာကွယ်ထိုးစစ်နောက်ထပ်သန်းတရာအမေရိကန်အစိုးရကိုထပ်ဆောင်းရောင်းချဖို့ရှိတယ်လို့ Pfizer BioNTech ဆေးကုမ္ပဏီကပုံထုံးနေ့ကပြောပါတယ်။အခုအစိုးရနဲ့ထပ်ပြီးသဘောတူလိုက်တဲ့ဒေါ်လာ1ဘီလီယံဘိုးကာကွယ်ဆေးတွေကို2021ခုနှစ်ဇူလိုင်လကုန်လောက်မှာအပြည့်ဖြန့်ဖြူးပေးဖို့ကုမ္ပဏီကခန့်မှန်းထားပါတယ်။အခုမှာယူလိုက်တဲ့ကာကွယ်ဆေးတွေကိုနောက်နှစ်ဒုတိယသုံးလပိုင်းလောက်မှာဖြန့်ဖြူးပေးနိုင်ဖို့သမ္မတ Trump အစိုးရအဖွဲ့ကာကွယ်ဆေးထုတ်လုပ်မှုအစီအစဉ် Operation Warp Speed ကလှုပ်ဆောင်သွားမယ်လို့ကျမရင်းနဲ့လူမှုဝန်ဆောင်မှုဝန်ကြီး Alex Azar ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုလိုအစိုးရကဆေးတွေထပ်ဆောင်းဝယ်ယူလိုက်တာကြောင့်ကာကွယ်ဆေးထိုးလို့တဲ့ American ပြည်သူတိုင်း2021ခုနှစ်ဇွန်လအရောက်ကာကွယ်ဆေးတွေအလုံးလောက်ထိုးနိုင်ဖို့ပိုပြီးတည်ကြသွားစေတယ်လို့လည်းဝန်ကြီး Azar ကပြောပါတယ်။